ရန်ကုန်မြို့ကသမိုင်းဝင်အဆောက်အဦတစ်ခုအဖြစ်ကျန်းရှိနေစေစူပေါင်းတိုင်းတရားရုံးကြီးကိုဟိုတယ်အဖြစ်ပုဂ္ဂလိကကုမ္ပဏီကိုငှားရန်သုံးဆွဲခွင့်ပြုခဲ့တဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ရန်ကုန်မြို့မှာရှေ့နေတွေဒီကနေ့ကန့်ကွက်ဆန္ဒပြကြပါတယ်။ရန်ကုန်မြို့ကကိုလိုနီခေတ်လက်ကျန်ရှေးဟောင်းအဆောက်အုံတွေကိုစောင့်ရှောက်ဖို့ကြိုးပမ်းနေတဲ့ရန်ကုန် Heritage Foundation ကလည်းစူပေါင်းတိုင်းတရားရုံးအပါအဝင်သမိုင်းဝင်အမွေအနှစ်တစ်ခုအဖြစ်စောင့်ရှောက်ဖို့အရေးတကြီးလိုအပ်နေပြီလို့လည်းပြောပါတယ်။အဖြစ်အဆိုကတော့ VOA သတင်းတောက်ကိုအောင်ရဲမောင်မောင်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့2012ခုနှစ်ကအစိုးရပိုင်အဆောက်အဦတွေကိုပုဂ္ဂလိကဘေးချိန်မှာပါဝင်ခဲ့တဲ့ရန်ကုန်မြို့ကမ်းရိုးလမ်းနဲ့ဗန်လမ်းကြားကစုပေါင်းရုံးအဆောက်အုံကိုပုဂ္ဂလိကပိုင်ဟိုတယ်အဖြစ်ပြောင်းလဲမဲ့အစီအစဉ်ကိုဖျက်ဖို့တိုက်တွန်းနေတဲ့ကြားကစီမံကိန်းကိုဆက်လက်ကောင်းထည့်ဖို့နေရာကြောင့်ဒီကနေ့ကမ်းကွက်ဆန္ဒပြကြတာဖြစ်ပါတယ်။ရန်ကုန်မြို့ကထင်ရှားတဲ့ပြည်သူ့ကနေသမိုင်းဝင်အဆောက်အဦတွေကိုထိန်းသိမ်းစောင့်ရှောက်ဖို့ကြိုးပမ်းနေတဲ့ရန်ကုန် Heritage Foundation အဖွဲ့ကလည်းရှေးဟောင်းလက်ကျန်အဆောက်အဦတွေကိုမူလပုံစံမပြောင်းထိန်းသိမ်းရမှာစီမံကိန်းချဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းအဲ့ဒီဖွဲ့ရဲ့ဥက္ကဋ္ဌဖြစ်တဲ့ဒေါက်တာတန်းမြင့်ကပြောပါတယ်။
ရန်ကုန်မြို့တစ်မြို့ပဲဒီအိမ်ရှမ်းမှာကျန်တော့တယ်ဒီလိုမြို့မျိုးဆိုတော့ကျွန်တော်တို့ကလည်း290လုံးတိတ်ချဒီတခြားနိုင်ငံတွေလို development မရှိတဲ့အတွက်ကျွန်တော်တို့ကဒီဆော်ဦးတွေအဟောင်းကြီးအများကြီးရှိနေတယ်ဆိုတော့ဒါကတမိုးကလည်းအများကြီးရှိဒီချိန်မှာ position တောင်ချအာရှမှာဒီလိုမြို့မျိုးမရှိတော့ဘူးအဲ့တော့ကျွန်တော်တို့တိတ်ချစဉ်းစားမှာဒီအဲ့ဒီရှိတဲ့ legacy နဲ့ပေါ့နော်ဒီရှိတဲ့ heritage နဲ့ဘယ်လိုသုံးမလဲနော်ပြည်သူလူထုအတွက်ဘယ်လိုသုံးနိုင်မလဲplan တစ်ခုရှိရမယ် funding တွေချရှာရမယ်အကောင်လုံးစနစ်ကြရနဲ့လောက်ရမယ်လို့ကျွန်တော်ထင်တယ
် KSS တရားဝင်ဖြစ်ခဲ့တဲ့စူပေါင်းယုံကြီးကိုသာဟိုတယ်အဖြစ်ဆက်လက်ဆောင်ရွက်နေမယ်ဆိုရင်ရန်ကုန်ရှိနေကွန်ရက်ကနေပြီးတော့တရားဥပဒေကြောင်းအရဖြည့်ရှင်းဖို့အတွက်ပြီးခဲ့တဲ့ AP လာတဲ့ကပြည်တော်စုရအဖွဲ့နဲ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ဟိုတယ်အဖြစ်လက်ခံရယူထားတဲ့ Flying Tiger Company တို့ကိုအကြောင်းကြားစာပေးပို့ပြီးတော့ဒီနှစ်2014ဇွန်လမှာတရားစွဲတာတွေစတင်လုပ်ဆောင်မှာဖြစ်တယ်လို့ရှိနေကွန်ရက်ကတရားလွှတ်တော်ရှိနေဦးကြီးမြင့်ကပြောပါတယ
်ဥပဒေအရကျွန်တော်တို့ကဒီအမှကျေနပ်ဥပဒေပုံမှချစ်ရရကျွန်တော်က160အစိုးရတရားစွဲမယ်ဆိုလက်သိထားပြရပါတယ်ကျွန်တော်တို့2013ခုနှစ်ဧပြီလကုလနေ့မှာကျွန်တော်အစိုးရကိုဒီစာဆက်မလို့ခုလို့လက်သိထားပြထားတယ်တော့ရင်တရားစွဲမယ်ဆိုရင်ကျွန်တော်တို့ကလက်သိထားပြထားပါတယ်သူပေးထားပြီးတော့အမိကျော်ဒီအစီဆက်လုပ်နေတဲ့တကြောင်မလို့ကျွန်တော်တို့ဟာအဲခုလို့ပေါ့ဥပဒေနဲ့အညီပေါ့အဲ့တက်ဆိုင်ဟာညီညီညွတ်မှုကော်မရှင်ရဲ့အဲအမှုတွေအဖြစ်နဲ့ဦးတွဲပါမယ် Flying Tiger Company ပေါ့ဗျာအဲ့ဒီဟာကိုဟိုယူထားတဲ့ဟိုအမတမမြမတတဲ့ခရမ်းကနှုံးနဲ့နှုံးနဲ့ယူထားတဲ့ Flying Tiger Company ရဲ့ကျွန်တော်ဥပဒေရဒါကိုရက်ရက်ပြီးတော့တရားရုံးကြီးကိုအများကြီးဆိုင်ရမ်းနဲ့ဆိုင်ရမ်းတရားရုံးကြီးပြန်ထားဖို့အတွက်ဥပဒေနဲ့တရားစွဲရမှာပြင်ဆင်ရတာဖြစ်ပါတယ်။ရှေ့ကဂျွန်လာထဲမှာဆွတ်မှာပါခင်ဗျာ
။စူပေါင်းရုံးဆောက်အောင်ကိုဟိုတယ်ဖြစ်ဆောက်လို့တော့မှာကိုရက်ဆိုင်ဖို့ဖြစ်နိုင်တဲ့အကြောင်းပြီးခဲ့တဲ့2013ခုနှစ်ပြည်သူ့တော်အစည်းအဝေးအတွင်းမှာဒုတိယရှိနေချုပ်ဦးထွန်းနှုံးကပြောကြားခဲ့ပါတယ်။အခုလိုပြည်တော်စွဲရအဖွဲ့ကိုစားဒုတိယရှိနေချုပ်ဦးထွန်းနှုံးကစူပေါင်းရုံးကြီးကိုဟိုတယ်မဖြစ်ရေးကန့်ကွက်နေတဲ့ဂျာကဆက်လက်အကောင့်ထည့်ဖို့မယ်လို့ပြောကြားခဲ့တာကိုရှင်းနေကွယ်ကတာဝန်ရှိခေါင်းဆောင်ပိုင်းတွေကအပြင်းထန်ကန့်ကွက်ခဲ့ကြပြီးတော့ဒီကြိမ်စနားထုတ်ပေါ်တာဟာဆိုရင်ဒုတိယအကြိမ်ဖြစ်တယ်လို့လည်းဦးကြည်မြင့်ကပြောပါတယ်
။နောက်ကန္နာလာမှာရှိတဲ့ဂျုံတွေအလုံးစူပေါင်းထားတဲ့ခရိုင်ချင်းတိုင်းချင်းမြို့နယ်တွေပေါင်းထားတဲ့စူပေါင်းတရားယုံကြီးရဲ့ကိုပြတိုင်းနဲ့ဒီခေါ်တယ်လို့ပဲဆိုတဲ့ကိစ္စရဲ့နောက်တစ်ခါရုံးမွန်တစိခုံတွေအခုမျိုးစုံကိုအစတရာထောက်ငါးတွေတိုးပြတဲ့ကိစ္စကိုကျွန်တော်တို့ကမကျေနပ်လို့ဆန္ဒပြတာပါညာအဲ့လိုဆန္ဒပြပြီးရဲ့နောက်ဆေးရကြမှာပြည်တော်စုဝန်ကြီးဦးစိုးသိန်းကရန်နေပြည်တော်ကနေဆင်းလာပြီးကျွန်တော်တို့ရန်ကုန်တိုင်းဒေသကြီးတရားဆက်တော်မှာကျွန်တော်တို့ရှင်းနေမြန်မာနိုင်ငံရှင်းနေကိုရင်းနဲ့ဆွေးနွေးပါတယ်ခင်ဗျာဆွေးနွေးပြီးတော့ပြည်သူမကြိုက်တဲ့ဟာပြည်သူမလိုရတာကိုမလုပ်ပါဘူးဆိုပြီးတော့ကျွန်တော်တို့အန်ဆူရန်ကတရားတော်ကြုံယုံကြည်ကိုကြားလိုက်လို့ပဲဥစ္စာကိုရက်ထားပေးပြီးတော့ရင်ရုံးကိုတစိမ့်ခုနေပြီလည်းပဲကျွန်တော်တို့ဝင်းကြီးဦးအောင်တောင်းနဲ့ညှိပြီးတော့ကျွန်တော်60ရာလုံးတော့ပြန်လျှော့ပေးပါဒါမျိုးကန္နာလန်ကကျွန်တော်တို့လည်းအသက်တမျှအရေးပါတဲ့တိုင်းပြည်သားတွေအများပြည်သူပြည်လဲနေတဲ့အချင်းကြီးတဲ့နှစ်ပေါင်း85နှစ်ကျော်ရှိတဲ့စူပေါင်းတရားယုံကြည်ကိုတော့ဟိုတယ်လုံးထားကိုလျှော့မပေးဘဲနဲ့ဆက်လုပ်နေတဲ့ကျွန်တော်ဒုတိယကျင်းဆန္ဒပြခြင်းဖြစ်ပါတယ်ခင်ဗျာ
ဒီကနေ့မဟာပရိသတ်လမ်းနဲ့စုလေဖျားလမ်းမှာလမ်းလျှောက်ကန့်ကွက်ဆန္ဒထုတ်ဖော်မှုမှာတော့ရန်ကုန်အခြေစိုက်ရှိနေတရားနီးပါးပါဝင်ခဲ့ပါတယ်။အစိုးရအဖွဲ့ကတော့ဒီစုပေါင်းရုံးကြီးကိုဟိုတယ်အဖြစ်အသွင်ပြောင်းဖို့လုပ်ရတာဟာအစိုးရအနေနဲ့ဒီအဆောက်အုံကိုဆက်လက်ထိန်းသိမ်းဖို့ငွေကြေးမတက်နိုင်တာကြောင့်ဖြစ်တယ်လို့အကြောင်းပြချက်ပေးထားပါတယ်။ရန်ကုန် Heritage Foundation အဖွဲ့ကရန်ကုန်မြို့မှာထိန်းသိမ်းစောင့်ရှောက်ဖို့အစိုးပြုထားတဲ့အဆောက်အုံတွေကတော့ဗဘဲတမ်းမြို့နယ်နဲ့ကျော်လွတ်တမ်းမြို့နယ်တွေမှာရှိတဲ့ဝင်းကြီးမြားယုံလို့အဆောက်အုံတွေတရားဝန်ချုပ်ကြီးလို့အဆောက်အုံတွေပြီးတော့မြမစိတ်ကန်းအာဏာပိုင်ယုံလို့အဆောက်အုံတွေအပါအဝင်စုစုပေါင်း30ကျော်လောက်ပါဝင်ပါတယ်ခင်ဗျာ။